မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ၅လခွဲလောက်ရှိလာပြီဖြစ်ပေမဲ့လည်းစစ်နာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ဒီကနေ့အထိပြုလုပ်နေကြဆဲဖြစ်သလိုစစ်ကောင်စီနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားပစ်ခတ်မှုတွေလည်းဇက်တိုက်ဆိုသလိုရှိနေပါတယ်ဒီကနေ့ဇူလိုင်လ17ရက်နေ့မှာတော့ရန်ကုန်မြို့မှာရှိတဲ့လူငယ်တွေစုဝေးပြီးစစ်အာဏာရှင်စန့်ကျင်ရေးမင်္ဂလာတောင်ကျွတ်မြို့နယ်မင်္ဂလာဈေးအနီးမှာပျောက်ကြားတပိတ်ဆင်နွှဲခဲ့ကြပါတယ်ဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့ဆန္ဒပြပွဲတွေကိုဥဆောင်ခဲ့သူလူငယ်တအူးက VOA ကိုအခုလိုပြောပြပါတယ်
ကျွန်တော်တို့ဒီနေ့လှုပ်ပြတာကတော့ကျွန်တော်တို့ရန်ကုန်မှာပေါ့နော်ကျွန်တော်တို့ဒီညနေတပိတ်ကြီးအများရှိရတော့အဲ့ညနေတပိတ်ကြီးကိုကျွန်တော်ပေါ့နော်ကျွန်တော်လည်းတချို့ကောင်းတော်မိုင်းလေးတွေပေါ့နော်ကျွန်တော်တိုင်နေလိုက်တယ်တိုင်နေပြီးတော့ကျွန်တော်တို့ကျွန်တော်အင်အားစုတစ်ခုအနေနဲ့ဖွင့်နိုင်ပြီဆိုတော့ကျွန်တော်ကြိုးစားအဲ့ကြိုးစားရဲ့အချိန်မှာဆိုတော့ကျွန်တော်ခေါင်းစဉ်ကိုလည်းရှင်းလာလိုက်တယ်ပေါ့ကျွန်တော်ရန်ကုန်ကလည်းထင်ပေါ်ပြောင်းပြီးတော့ကျွန်တော်ကဒီတော်လိုက်မပြီးမရှင်းအဆုံးထိပေါ့နော်ကျွန်တော်တို့ဟိုပုံကံနဲ့ဆိုရဲပေါ့နော်ကျွန်တော်ပုံကံနဲ့ရန်ကုန်ဆိုပြီးတော့ကျွန်တော်ကနေရှင်းလာမိပြီကျွန်တော်အဆုံးထိပုံကံနဲ့ရန်ကုန်ဟိုခေါင်းစဉ်နဲ့ကျွန်တော်ဖတ်လာခဲ့ပေါ့နော်ဒီခေါင်းစဉ်ကလည်းကျွန်တော်အမြဲတမ်းပဲဖတ်ထားမှာပေါ့တော်လိုက်ကလာတစ်လျှောက်လုံးမပြီးမရှင်းကျွန်တော်ဒီခေါင်းစဉ်နဲ့ပဲကျွန်တော်လူလူအင်အားကောင်းကောင်းနဲ့ကိုချစ်တယ်ပေါ့နော်ဒါဒီလိုမျိုးနေကျွန်တော်ကတော့ဒီနေ့ပြန်ထွက်ဖြစ်တာပေါ့
ဆန္ဒပြလူငယ်တွေဟာအာဏာရှင်ပြုတ်ကျရေးကြွေးကြော်ခဲ့ကြသလိုစစ်တပ်အလံကိုလည်းမိရှုဖြစ်စည်းခဲ့ကြပါတယ်အလားတူပဲအရှိတကုံနဲ့မြောက်ကလာမြို့နယ်ကလူငယ်တွေကလည်းအာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေကိုငြင်းချမ်းစွာပြုလုပ်ခဲ့ကြပါတယ်မန္တလေးမြို့အောင်မြေတာဇံမြို့နယ်မှာလည်းကျောင်းပေါင်းစုံတပိတ်စစ်ကြောင်းနဲ့သမရမတက္ကသိုလ်တပိတ်စစ်ကြောင်းတို့ပူးပေါင်းပြီးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်စကန်တိုင်းအတွင်းမှာတော့ရင်းမပင်မြို့နယ်ရှိဘက်ချမ်းနဲ့စလင်းကြီးမြို့နယ်မြောက်ဖက်ချမ်းတို့ကကြေးရွာတွေစုပေါင်းပြီးစစ်အာဏာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။အလားတူပဲလက်ပရောင်းတောင်ဒေသမှာလည်းဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုတနင်္သာရီတိုင်းလောင်းလုံမြို့နယ်ကချင်ပြည်နယ်မိုးကောင်းမြို့တို့မှာလည်းပြုလုပ်ခဲ့ကြပါတယ်။စစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေတစ်ဖက်မှာအရှိမပြတ်ရှိနေသလိုပဲစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားပစ်ခတ်တိုက်ခိုက်မှုတွေဟာလည်းနေ့စဉ်ဆိုသလိုရှိနေတာပါ။စကိုင်းတိုင်းပလဲမြို့နယ်အတွင်းကပုံနံပုံညာဒေသတစ်လျှောက်မှာစစ်ကောင်စီတပ်တွေနဲ့ပလဲပြည်သူ့ကာကွယ်ရေးတပ် PPDF တို့ဒီကနေ့မနေ့အစောပိုင်းကတိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီဘက်ကတဦးသေဆုံးပြီး၅ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့လည်းဆိုပါတယ်။ထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့တော့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။စကိုင်းတိုင်းအတွင်းကကတာမြို့နယ်မှာစစ်ကောင်စီတပ်နဲ့ကတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားဇူလိုင်လ9ရက်နေ့ကစတင်ခဲ့တဲ့၄ရက်ကြာတိုက်ပွဲအတွင်းစစ်ကောင်စီဘက်ကဗျူဟာမှုအပါအဝင်အင်အား180လောက်ကျဆုံးခဲ့တယ်လို့ကတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒါပြင်ကတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီးနောက်ထပ်3ဦးလည်းပျောက်ဆုံးနေတယ်လို့ဆိုပါရယ်။ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရသေးပါဘူး။ဒီတပ်ပွဲမှာကတာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ KIA ကချင်လူမျိုးရေးတပ်တို့ပူးပေါင်းတိုက်ခိုက်ခဲ့တာလို့ဆိုပါရယ်။မန္တလေးတိုင်းချိုင်အေးတာဇံမြို့နယ်အတွင်းမီတာကကောက်ခံသူ2ဦးကိုဒီကနေ့မနက်စံတားလောက်ကအမည်မသိသေနာသမားတွေကပြစ်ခတ်ခဲ့တာမှာ2ဦးသေဆုံးပြီးနောက်2ဦးဒဏ်ရာနဲ့ထွက်ပြေးလွတ်မြောက်သွားတယ်လို့ဒေသခံတွေကပြောပါရယ်။မီတာကောက်ခံသူ2ဦးပြစ်ခတ်ခံရတယ်ဆိုတာကိုစစ်ကောင်စီဘက်ကလည်းအတည်ပြုပြောဆိုထားပါတယ်ခင်ဗျာ